အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့12ရက်ကြာအာရှနိုင်ငံအာရှ၅နိုင်ငံခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်ဖြစ်ပြီးလုံခြုံရေးနဲ့ကုန်သွယ်ရေးကိစ္စတွေအတွက်တိုးတက်မှုတွေအများအပြားရှိခဲ့တဲ့ခီးစဉ်တွေဖြစ်တယ်လို့ဆိုပါရယ်မြောက်ကိုရီးယားပြည်ထနာကတော့တကဘာလုံးအတွက်အဓိကချိန်ချောက်နေတဲ့ကိစ္စဖြစ်နေတုံးပဲလို့လည်းသမ္မတထရန့်ကပြောကြားခဲ့ပါရယ်ဒီအကြောင်း VOA သတင်းတောက် Steve Harman ပေးပို့ထားတဲ့သတင်းလွှာကိုကိုကျောင်းဝင်ကဆက်ပြီးပြောပြမှာပါရှင
်အာရှ၅နိုင်ငံကိုမနာတမ်းခီးနေခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကသူရဲ့ခီးစဉ်ဟာတိတ်ပြီးတော့ဂုံစရာကောင်းတဲ့ခီးစဉ်လို့ဆိုပါတယ်။အရှနိုင်ငံနေနဲ့အမေရိကန်ပြည်ထောင်စုအကြားပို့ပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးတွေကိုထူထောင်နိုင်ခဲ့တဲ့ခီးစဉ်ဖြစ်ပြီးတနိုင်ငံနဲ့တနိုင်ငံအကြားအသာစီးရဖို့မဟုတ်ဘဲမျက်မျက်တတဆက်ဆံသွားမယ်လို့အရှကပြန်ပြီးတော့မထွက်ခွာခင်သမရစီးနှင်းနဲ့လေးမြန်တွင်းမှာသူ့ရဲ့ခီးစဉ်ရဲ့အကျိုးဖြစ်ထမှုနဲ့ပတ်သက်ပြီးသတင်းတော်တွေကိုပြောခဲ့ပါတယ
်from a standpoint of security and safety military very proud
တက်ပြီးဂုံယူပါတယ်လုံခြုံရေးစီးရေးနဲ့ကုန်သွယ်ရေးရှုထောင့်တွေကကြည့်မယ်ဆိုရင်တက်ပြီးတော့ဂုံယူဖို့ကောင်းပါတယ်လွန်ခဲ့တဲ့နှစ်တွေကလည်းမတူတဲ့ဆက်ဆံရေးမျိုးတွေနဲ့မတူတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ဆက်ဆံကြရပါလိမ့်မယ်နိုင်ငံတစ်ခုကတစ်ခုပေါ်အတားရဖို့ဆိုတဲ့ပုံစံမျိုးနဲ့ဆက်ဆံတဲ့ခက်ကကုန်သွားပါပြီကျွန်တော်တို့တွေမျက်မျက်တာတာအပြန်လှန်အကျိုးရှိအောင်လှုပ်ဆောင်သွားကြမှာပ
ါမြောက်ကိုရီးယားရေးဟာတကဘာလုံးကိုချင်းချောက်နေတဲ့ကိစ္စဖြစ်နေတော့မှမဟုတ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရအောင်နိုင်ငံတွေအားလုံးကအမေရိကန်ပြည်ထောင်စုနဲ့အတူပူးပေါင်းပြီးတော့အသေးချာလှုပ်ဆောင်ကြဖို့ကိုလည်းသမ္မတထရမ့်ကအာရှကောင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ
် It's also been really good in terms of North Korea getting everybody together I think their acts are all together
မြောက်ကိုရီးယားရင်းနဲ့ပတ်သက်ပြီးတော့တရုတ်ဂျပန်နဲ့တောင်ကိုရီးယားပါဝင်အားလုံးအတူတူကလှုပ်ဆောင်ကြမယ့်ကိစ္စကတိတ်ကောင်းပါတယ်ဒီကိစ္စကကျွန်တော်ရဲ့အခုခီးစဉ်မှာတိတ်အရေးကြီးတဲ့အစိတ်ပိုင်းတစ်ခုပါကုန်သွယ်ရေးနဲ့ဆက်ဆံရေးကိစ္စတွေကလည်းကျွန်တော်တို့အရေးကြီးတဲ့ကိစ္စတွေပါပဲဖိလစ်ပိုင်နိုင်ငံဟာစီးရေးရရောမဟာဗျူဟာအရပါတိတ်ပြီးတော့အရေးကြီးတဲ့နေရာတစ်ခုပါဖိလစ်ပိုင်နဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးမရှိတာတော်တော်ကြာခဲ့ပါပြီအခုတော့ကျွန်တော်တို့ဖိလစ်ပိုင်နဲ့တိတ်ပြီးတော့ကောင်းတဲ့ဆက်ဆံရေးပြန်ရနေပါပြီ
တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံကစစ်စခန်းတွေစောက်ဖို့ကြိုးပမ်းနေတဲ့ကိစ္စကိုလည်းသမ္မတထရမ့်ကစိုးရိမ်နေတော့မှပဲဒါပေမဲ့လည်းရေးပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတော့ငြင်းညံ့တဲ့နည်းလမ်းတွေနဲ့ဖြည့်ရှင်းစေခြင်းလေလို့ဆိုပါတယ်အရှိတောင်အာရှမှာ IS စစ်သွေးကြတွေရဲ့ချင်းချောက်မှုတွေတိုးလာနေတဲ့ကိစ္စကိုလည်းအမေရိကန်ဘက်ကအနိကက်ဆောင်ကျင်နေတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်ကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အာရှခီးစဉ်တွင်းမှာအနည်းဆုံးဘီလီယံဒေါ်လာ300ဘိုးလောက်သဘောတူညီမှုတွေရရှိခဲ့ပြီးတော့မကြာခင်ကာလတွင်းမှာဒီစီးပွားရေးဆိုင်ရာသဘောတူညီမှုတွေဟာ3ဆလောက်တိုးလာလိမ့်မယ်လို့လည်းသူထင်တဲ့အကြောင်းသမ္မတထရမ့်ကဆိုပါတယ်အခုခီးစဉ်တွင်းဗီယက်နမ်နိုင်ငံဘက်ကဒေါ်လာ12ဘီလီယံဘိုးအမေရိကန်ပိုင်းဘုံလင်းတွေကိုမှာယူထားတာရှိပါတယ်။ဒါပေမဲ့လည်းဒီမှာယူမှုဟာသမ္မတထရမ့်ရဲ့အခုခီးစဉ်ထဲမှာပဲအစ်စ်မှာယူလိုက်တာလား။ဒါမှမဟုတ်အရင်သမ္မတဟောင်းဘားတဲ့အိုဘားမားလက်ထက်တုန်းက 17.5 ဘီလီယံဘိုးမှာယူဖို့သဘောတူညီထားခဲ့တာကိုပြောတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။2016ခုနှစ်တုန်းကသမ္မတဟောင်းဘားတဲ့အိုဘားမားဗီယက်နမ်နိုင်ငံကိုသွားခဲ့တော့ကဗီယက်နမ်လေကြောင်းနဲ့ဘုံကုမ္ပဏီတို့အကြားသဘောတူလက်မှတ်ရေးထိုးထားတာရှိပါတယ်။သမ္မတထရမ့်ရဲ့12ရက်ကြာအာရှ၅နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့သူအမေရိကန်ပြည်ထောင်စုကိုရောက်ပြီးတော့မကြာခင်မှာပဲအရေးကြီးတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ဖို့ရှိတယ်လို့လည်းသမ္မတထရမ့်ကပြောထားပါတယ်။အဲ့ဒီကြေညာချက်ဟာဒီကနေ့ဒါမှမဟုတ်မနေ့ပြန်ထွက်လာမယ့်သဘောပါ။ကြေညာချက်ထဲမှာဘာအကြောင်းတွေပါမလဲဆိုတာကိုတော့အသေးစိတ်မပြောပါဘူး။ဒါပေမဲ့လည်းနော့ကိုရီးယားအရေးနဲ့ကုန်သွယ်ကိစ္စတွေအဓိကပါမယ်လို့ညွှန်လင်းရပါတယ်။